တရုတ်မြန်မာနယ်စပ်ဘက်မှာတရုတ်ဘက်ကစစ်ရေးလက်ချက်မှုတွေလုပ်နေချိန်မှာပဲဝါပီတောင်ပိုင်းမှာမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေလည်းစစ်ရေးအခြေအနေတင်းမာနေပါတယ်။ဝါပီသွေးစီညီညွတ်ရေးထိန်းချုပ်ရာဝါပီတောင်ပိုင်းအတွင်းမှာတစ်ခိုးထုံမှုကိုဝင်ရောက်ဖမ်းဆီးရင်တပ်စခန်းချထားတဲ့မြန်မာစစ်တပ်ကိုဝါပီသွေးစီညီညွတ်ရေးတပ်ကဝိုင်းထားတာကြောင့်နှစ်ဖက်တို့ကြားစစ်ရေးတင်းမာနေကြပါတယ်။ဝါအတက်ရဲ့ခွင့်ပြုချက်နဲ့တစ်ခုတ်သူတွေကိုတရားဥပဒေကြောင်းအရအေးယူမှာကိုမကက်ကွက်ပေမဲ့ဒေတာအတွင်းဝင်ရောက်လာတဲ့မြန်မာတပ်မတော်ပြန်ဆုတ်ခွာသွားဖို့လိုတယ်လို့ဝါပီသွေးစီညီညွတ်ရေးတပ်မတော်ကပြောဆိုလိုက်ပါတယ်။အင်အားကြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဝါပီသွေးစီညီညွတ်ရေးတပ်မတော်နဲ့မြန်မာတပ်မတော်တို့ကြားစစ်ရေးတင်းမာမှုကိုနှစ်ဖက်တို့ကဘလို့ချီးကပ်အပြေရှာမလဲဆိုတာကိုတော့မတိုင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့နယ်တစ်တော်ကျိုးဝိုင်းတွင်ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်ရဲ့ခွင့်ပြုချက်နဲ့တစ်ထုတ်လုပ်သူတွေကိုမြမတပ်မတော်ကအင်အားတရာနှိပါရှိတဲ့တက်ရင်ခမရ919ကဝင်ရောက်စီးနှင်ဖမ်းဆီးခဲ့တာဖြစ်ပါတယ်။တစ်ခိုးထုတ်လုပ်တဲ့ကားတွေနဲ့လူပေါင်း16ယောက်တို့ကိုဖမ်းဆီးခဲ့ပြီးဝါပြည်သွေးစည်းညီညွတ်ရေးတပ်ထင်းချုပ်ရာဝါပြည်တောင်ပိုင်းဒေသမိုင်းတုံမြို့အနီးကနာကောင်းမှုမှာမြမတပ်မတော်တရင်ကစခန်းချထားတာမို့ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်ရဲ့တရင်နှစ်ရင်တို့ကဝိုင်းဝန်းပိတ်ဆို့လိုက်တာဖြစ်တယ်လို့ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်ရဲ့ပြောခွင့်ရဦးအောင်မြင့်ကပြောပါတယ်
ဒီကိစ္စမျိုးကိုတက်နဲ့သုံးစရာမလိုပဲနဲ့ဒေသရင်းနဲ့တတော်ဌာနကဖမ်းတာပြုတာပြောတာဆိုတာဆိုလို့ရှိရင်ဒါကတော့တဘာဝကြလေဒါကတပိုင်းကွာမဟုတ်ပဲနဲ့တရင်နဲ့ဝင်ဖားနေဆိုတော့ကျွန်တော်တို့ဒေတာအတွင်းမှာဝင်ဖားနေဆိုတော့ဒါကတော့မကောင်းဘူးပေါ့ဗျာနောက်တစ်ခုကမကျင်တတ်တာကဘာလဲဆိုတော့မနေ့ကအထီးတီးရတဲ့သတင်းကသူတို့ကဗမာ10ယောက်ကိုတော့ဆွတ်လိုက်ပြီးဒီဂျန်နဲ့6ယောက်ပလောင်1ယောက်ဝ1ယောက်တေယု4ယောက်ကိုတော့ဖမ်းထားပြီးတော့တရားရုံးတင်ဖို့တရားစွဲထားပြီးဆိုပြီးတော့တီးရတဲ့တဲ့မယ်ဒါကြောင့်မို့ဒီနှစ်ခုစလုံးကဟိုနည်းနည်းကတိကောင်ဖြစ်တဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်တရင်နှရင်တို့ပြီးတော့သူတို့ဟိုဖမ်းတဲ့နေရာမှာသူတို့ဟိုတရင်ကနေထားလို့မယ်ဒါကြောင့်မို့သူတို့ကိုဝိုင်းထားလိုက်တာ
အင်အားတရာနှိပါရှိတဲ့မြန်မာတပ်မတော်တပ်ဖွဲ့ကိုဝါတပ်ဖက်ကတရင်နှရင်အင်အားနှစ်ဆနှိပါအုံပြုပိတ်ဆို့ထားတာလည်းဖြစ်ပါတယ်ဒါပေမဲ့လည်းအခုစီရဲတင်းမာမှုပြေလည်စေဖို့အတွက်ကတော့ဝါပြည်တောင်ပိုင်းတွင်ဝင်ရောက်လာတဲ့မြမတက်မတော်ပြန်လည်ဆုတ်ခွာပေးဖို့အဓိကဖြစ်တယ်လို့ဝါတက်ရဲ့ပြောခွင့်ရဦးအောင်မြင့်ကပြောပါတယ
်။ဟိုအရေးယူမယ်ဆိုရင်လည်းအရေးမကြီးပါဘူး။ဒီခုတ်တဲ့ဟာတရားဥပဒေရမြတ်မြတ်တတနဲ့အရေးယူတယ်ဆိုရင်တက်တာမရှိပါဘူး။တစ်ခါကတော့တက်နဲ့ဝင်ပိန်ပြီးတော့ဝင်ဖမ်းပြီးတော့တက်ကဟိုနေရာမှာနေရာယူထားတယ်ဆိုတော့ကြာဆုတ်ပေးဖို့ပါအကြောင်းမဝိုင်းထားလိုက်တာဖြစ်တယ်။
တစ်ခိုးထုတ်သူတွေကိုအကြောင်းပြုပြီးဇွန်လတရက်နေ့ကလေးကစခဲ့တဲ့နှစ်ဖက်တင်းမာမှုကအခုချိန်ထိတော့ပြည်လဲအောင်ညှိနှိုင်းနိုင်တဲ့အဆင့်ကိုမရောက်သေးပါဘူး။ဝါပြည်သွေးစည်းညီညွတ်ရေးတပ်ဖက်ကမြမအစိုးရပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရဲ့ဒုတိယဥက္ကဋ္ဌဦးသိန်းစောထံကိုတောက်ကြနေမှာတယ်လီဖုန်းနဲ့ဆက်သွယ်ပြီးနှစ်ဖက်စီရေးတင်းမာမှုကိုပြည်လဲအောင်ညှိနှိုင်းဖို့ဖုံးဆက်ခဲ့ပါတယ်။ဦးသိန်းစောမအားလတ်တာကြောင့်သူ့ရဲ့ကိုရီးအရာရှိကနေတဆင့်ဝါတက်ဖွဲ့ရဲ့လူလားချက်တွေကိုရှင်းပြခဲ့ရတယ်လို့လဲဝါတက်ဖွဲ့ရဲ့ပြောခွင့်ရကပြောပါတယ်။တချိန်တည်းမှာပဲဒရိကန်တိုင်းစစ်ဌာနချုပ်ကတက်ဖက်တာဝန်ရှိသူတွေနဲ့လည်းညှိနှိုင်းနေတဲ့အကြောင်းဦးအောင်မြင့်ကပြောပါတယ်
။သူတို့ကဗမာ10ယောက်ကိုမလွတ်ပါဘူးတဲ့။အဲသူတို့ဟိုဘာလုံး6ယောက်နဲ့တီးကြခွဲပြီးတော့ဖမ်းထားပါလေတဲ့။6ယောက်ကိုတော့တရားစွဲထားတယ်။စွဲလိုက်ပြီးသမားချောက်ရောက်ကိုတော့သူကအလုတ်သမားဘောပဲပေါ့ဒါကြောင့်မို့တရားဆွဲနိုင်မလားမဆွဲနိုင်ဘူးလားဆိုတာမသိသေးတဲ့အတွက်သူတို့ကတိကျစစ်တော်ဌာနကိုပို့ထားတယ်လို့ပြောတယ
်ဝါပြည်နယ်ထဲမှာတစ်ထုတ်လုပ်မှုတွေကိုတင်းကျပ်ထားပြီးအခုတစ်ထုတ်လုပ်မှုကလည်းဝါဒေတာတွင်လိုအပ်ချက်အရာထုတ်ယူနေတာဖြစ်တဲ့အကြောင်းဝါတပ်ဖွဲ့ဘက်ကပြောပါတယ်မြန်မာအစိုးရဘက်ကိုဆက်သွယ်ခဲ့ပေမဲ့ဒီကိစ္စနဲ့ပတ်သက်လို့တုံ့ပြန်ဖြေချားခဲ့ခြင်းမရှိသလိုမြန်မာအစိုးရသတင်းတွေမှာလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဖော်ပြခြင်းမရှိသေးပါဘူး။ရှမ်းပြည်နယ်ရှေးပိုင်းဒေသထိုင်းနယ်စပ်တလျှောက်ကဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်ထိန်းချုပ်ရာဝါပြည်တောင်ပိုင်းဒေသကဝါတပ်တွေကိုတရုတ်နယ်စပ်ဝါပြည်မြောက်ပိုင်းဘက်ပြန်လည်ဆုတ်ခွာပေးဖို့မြန်မာတပ်မတော်ဘက်က2009ခုနှစ်ဝင်းကျင်ကတောင်းဆိုခဲ့မှုပါတယ်။ တိုင်းနာလက်နဲ့ကင်တက်တွေထဲမှာလက်နဲ့အင်အားလူအင်အားအတောင့်တင်းဆုံးဝါပြည်သွေးစည်းညီညွတ်ရေးတက်မတော်ဟာမြန်မာအစိုးရနဲ့အပြစ်ရထားတဲ့အဖွဲ့ဖြစ်ပြီးမြန်မာစစ်အစိုးရရေးဆွဲခဲ့တဲ့2008ခုနှစ်အခြေခံဥပဒေအရလဲရှမ်းပြည်နယ်တွင်ကဟိုပန်မိုင်မော်ပန်ဝိုင်းနားဖန်မက်မန်ပန်ဆမ်းမြို့နယ်တွေကိုဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းအဖြစ်ရရှိထားတာလဲဖြစ်ပါလိမ့်ရှင်။